အညပေါ်နေတဲ့တောင်တရုတ်ပင်လယ်ကပါရဆတ်ကျွန်းစုမှာတရုတ်အစိုးရကဆန်းရှားဆိုတဲ့မြို့တည်ထောင်နေတာကိုပိုင်ဆိုင်မှုအတွက်ဝိုင်းပြီးအငင်းပွားနေတဲ့အခြား၄နိုင်ငံကသတိထားစောင့်ကြည့်နေပါတယ်အခုလိုတရုတ်ရဲ့နေပြည်တော်ထွင်ရေးကြိုးပမ်းမှုကရေပိုင်နဲ့အငင်းပွားမှုကိုပိုထင်းထုတ်လာနိုင်အောင်အထောက်ပံ့ပြုသလိုဖြစ်နေကြောင်းသုံးသပ်ကြပါတယ် Ralph Jennings တိုင်ပေကပေးပို့တဲ့သတင်းကိုပြောပြမှာပါလူမနေတဲ့တောင်တရုတ်ပင်လယ်တွေကကျွန်းစုမှာကျူတင်စီမံသားတွေအတိုင်းမျိုးကြီးတစ်မျိုးဖြစ်လာအောင်တည်ဆောက်နေတဲ့တရုတ်နိုင်ငံရဲ့ကြိုးပမ်းမှုကအိန္ဒိယ၅နိုင်ငံစလုံးသူတို့ပိုင်ဆိုင်ပါတယ်လို့ဝိုင်းပြီးအငင်းပွားနေတဲ့အယူဒေသထင်းထုတ်ရေးမှာတရုတ်ကိုအသာစီးရာသွားစီပါတယ်ဆန်ရှာလို့အမိပေးထားတဲ့ကျွန်းမျိုးကိုတရုတ်ပြည်မကြီးရဲ့တောင်ဘက်ကကျွန်းပေါ်မှာတည်ဆောက်နေတယ်ဆိုပေမဲ့လမ်းတစားရင်ပြီးစတဲ့အခြေခံအဆောက်အုံတွေတဘာဝဝန်းကျင်ကာကွယ်ရေးနဲ့နေထိုင်မဲ့လူတွေရဲ့အသက်မွေးဝမ်းကြောင်းလုံလင်းတက်တိုးချထားပြီးစတဲ့လုံဆောင်စရာအစ်စ်တွေကိုရင်ဆိုင်ကြော်လွှားရမှာဖြစ်တယ်လို့တရုတ်ကွန်မြူနစ်ပါတီရဲ့ဝက်ဘ်ဆိုက်မှာရေးထားပါတယ်။ဆန်းရှာမြို့မှာလက်ရှိလူရေ1500လောက်ရှိပြီးတောင်တရုတ်ပင်လယ်တွေကအခြားကျွန်းတွေတက်စာရင်လူအများဆုံးနေတဲ့ကျွန်းဖြစ်လာပါတယ်။ထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းဆန်းရှာရှိတဲ့ကျွန်းပါဝင်ပါရဆတ်ကျွန်းစုဟာသူတို့နဲ့ဆိုင်တယ်လို့ကြေညာထားတာပါ။တောင်တရုတ်ပင်လယ်တွေကစပရက်လီကျွန်းစုကိုတရုတ်ပါဝင်ထိုင်ဝမ်ဗီယက်နမ်ဘရူနိုင်းမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့ကပါပိုင်ဆိုင်တယ်ဆိုပြီးအငင်းပွားလာခဲ့ကြပါတယ်။ဆန်းရှာတိုးချဲ့မြို့တဲ့အစီအစဉ်ကြောင့်စတူယန်ကီလိုမီတာ 3.5 သန်းရှိတဲ့ပင်လယ်ရေပြင်ပိုင်နဲ့မှာတရုတ်စစ်တပ်အတွက်ရောသုတေသနလုပ်ကင်ဖို့အတွက်ပါလက်ဦးမှုရသွားစီပြီးပိုင်နဲ့ကျင်းရမယ့်ကိစ္စမှာတရုတ်ကိုအသာစီးရသွားစီတယ်လို့စင်ကာပူနိုင်ငံတကာလေ့လာရေးတက္ကသိုလ်ကသုတေသီ
To strengthen the case under international law that you exercise sovereignty over a stretch of land or sea, you would have to show that.
နိုင်ငံတစ်ခုကကုန်းတွင်းပိုင်းမှာပဲဖြစ်ဖြစ်ပင်လယ်ပြင်မှာပဲဖြစ်ဖြစ်ကိုယ့်ရဲ့အချုပ်အခြာပိုင်နဲ့ကိုချက်ထွင်မယ်ဆိုလို့ရှိရင်နိုင်ငံတကာဥပဒေအရအဲ့နေရာမှာအုပ်ချုပ်ရေးစနစ်ရှိရမှာဖြစ်တယ်လို့လူတွေကလည်းတကယ်နေနေတာမျိုးဖြစ်ရပါလိမ့်မယ်။အဲ့ဒီမှာနေတဲ့လူတွေကဘဝရှင်တန်ရေးတမင်းဝမ်းကြောင်းလုပ်နေရမှာဖြစ်ပါလိမ့်။ဒါမှကိုယ့်ချက်ထွင်မှုကခိုင်မာနိုင်မှာပါ
10กิโลเมตรအကျယ်ရှိတဲ့ဝူဒီကျွန်းပေါ်မှာဆန်းရှာမြို့ကိုတည်ထောင်ထားတာဖြစ်ပြီးဆေးရုံဘန်နဲ့စတိုးဆိုင်တွေရှိပါတယ်ဒီလိုကျွန်းမြို့ကြီးမှာကဘာလက်ကြီးသွားလုပ်ငန်းဖွံ့ဖြိုးလာနိုင်တယ်လို့တရုတ်စစ်အခြေချစခန်းထူထောင်တာဘေးပဝန်းကျင်ကပင်လယ်ပြင်ကိုသုတေသနပြုလာနိုင်လိမ့်မယ်လို့အကဲခတ်တွေကသုံးသပ်ပါတယ်ဆန်းရှာမြို့စီကားလာတဲ့အမျှတစ်ချိန်မှာအငင်းပွားမှုဖြေရှင်းကြတဲ့အခါဒီကျွန်းစုကိုတရုတ်ကအုပ်ချုပ်ခဲ့တယ်ဆိုတော့နောက်ကြောင်းအထောက်အထားတစ်ခုကိုရာသွားစီလိမ့်မယ်လို့တိုကျိုမြို့ခရီးရန်တက္ကသိုလ်ကနိုင်ငံကလေးလာရေးပါမော့ကစတီဗင်နာဂီကပြောပါတယ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့2016ခုနှစ်တုန်းကတရုတ်ဟာဖိလစ်ပိုင်နိုင်ငံကိုကမ္ဘာခုံတမာတိရုံးမှာရှုံးနိမ့်ခဲ့ပါတယ်ရေပိုင်နဲ့အငင်းပွားမှုမှာဗီယက်နမ်နိုင်ငံကတော့သက်ဆိုင်ရာအခြားနိုင်ငံတွေနဲ့ဆိုင်ရင်ပိုပြီးအတန်ထွက်တယ်လို့စင်ကာပူတက္ကသိုလ်ကသူတေတီအိုကပြောပါတယ်တောင်တရုတ်ပင်လယ်ပိုင်ဆိုင်မှုကိစ္စကိုဗီယက်နမ်အနေနဲ့ထပ်မံဆောင်လဲတင်ပြီးအနောက်နိုင်ငံတွေရဲ့အားကိုယူပြီးလှုပ်ဆောင်တင်တယ်လို့ဟူဂျီမင်းတက္ကသိုလ်လူမှုသိပ္ပံပါမော့ခဖရန်ဝင်ကပြောပါတယ်
The we be waiting for goodwill behavior from China I think that
ဒီနိုင်ငံကတုံ့ပြန်တဲ့အပြုအမူကိုသူတို့မျှော်လင့်နေကြပါတယ်တကယ်လို့တောင်တရုတ်ပင်လယ်ရဲ့နယ်ပယ်ချက်ထွင်မှုကိုတရုတ်ကရှေ့ဆက်တိုးလုပ်နေမယ်ဆိုရင်အထူးသဖြင့်တရုတ်နဲ့ရင်းနှီးတဲ့ဗီယက်နမ်ခေါင်းဆောင်တွေအနေနဲ့တရုတ်ကိုဆန့်ကျင်တဲ့တခြားနိုင်ငံတစ်ခုစာဖွေကြရတော့မယ်ဆိုတာသဘောပေါက်လာကြပါလိမ့်မယ်
။2016ခုသမာဓိယုံဆုံးဖြတ်ချက်ချခဲ့ခြင်းကစပြီးတရုတ်ဟာတိုင်းနဲ့အငင်းပွားနေတဲ့နိုင်ငံတွေကိုစီးပွားရေးအထောက်အပံ့တွေပေးပြီးငြင်းငြမ်းစွာနဲ့ဆက်ဆံလာခဲ့တာဖြစ်ပါလိမ့်ခင်ဗျာ။